အာဖဂန်နစ္စတန်ရဲ့အိန္ဒိယနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေဟာကျေတပရင်းတွေကတရုတ်နိုင်ငံမှာတွေ့ဆုံပြီးစစ်ကြောင်ပျက်စီးယိုယင်းနေတဲ့အာဖဂန်နိုင်ငံကိုထောက်ခံပံ့ပိုးကြောင်းပြသခဲ့ကြပါတယ်။ဒါအပြင်နိုင်ငံကိုထိန်းချုပ်ထားတဲ့တာလီဘန်တွေဟာအာဖဂန်ကအမျိုးသမီးတွေပညာသင်ကြားခွင့်အပအဝင်အာဖဂန်ပြည်သူတွေရဲ့ရပိုင်ခွင့်အကာအကွယ်ပေးရမှာအရေးပါကြောင်းထောက်ပြပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံအလဲပိုင်းတန်စီမြို့မှာတရုတ်အစိုးရကအင်ရှင်ဖြစ်နဲ့လက်ခံကျင်းပပေးတဲ့ဒီတွေ့ဆုံပွဲကိုပါကစ္စတန်၊အီရန်၊တာဂျီကစ္စတန်၊တာကမနစ္စတန်၊ဥဇ်ဘက်ကစ္စတန်နိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့အတူတာလီဘန်နိုင်ငံခြားရေးဝန်ကြီးအမီယာခန်မော်တာကီနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလက်ဗရော့တို့လည်းတက်ရောက်ခဲ့ကြပါတယ်။ဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်မှာတော့အာဖဂန်နိုင်ငံမှာအမျိုးသမီးနဲ့ကလေးငယ်တွေပညာရေးကိုအာမခံနိုင်အောင်ဆက်လုပ်ပေးဖို့အရေးကြီးကြောင်းဖော်ပြပါတယ်။ဒါ့အပြင်နိုင်ငံတွင်းအမျိုးသမီးကလေးငယ်တွေနဲ့တိုင်းဒေသမျိုးနွယ်စုတွေပါဝင်ပြည်သူအလုံးအတွက်အခြေခံရပိုင်ခွင့်နဲ့အကာအကွယ်ပေးဖို့လည်းတောင်းဆိုထားပါတယ်။အာဖဂန်မျိုးမအကြမ်းဖက်အဖွဲ့တွေနေရာပေးတာအာဖဂန်မျိုးကိုအသုံးချပြီးအိန္ဒိယနိုင်ငံတွေကိုချိမ့်ချောက်တောက်တွေမလုပ်ဖို့နိုင်ငံတကာအတိုင်းအဝန်းကိုတာလီဘန်တွေဘက်ကဂရိပေးထားတာကိုအတိအမှတ်ပြုကြောင်းလည်းပြောပါတယ်။ဒီအစိုးရဟာတာလီဘန်တွေကိုကမ္ဘာတခြားနိုင်ငံတွေလိုလူဆိုးဆင်းတဲ့ထဲမှထားတယ်လို့အခုဒီလည်းအတိအမှတ်မပြုသေးပါဘူး။